ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကျွန်တော်ရဲ့စာလေးကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေဖော်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်လဲဝမ်းသာမိပါတယ်။ VOE ဖွဲ့သားတွေအားလုံးလည်းနေကောင်းကျန်းမာပြီးတော့လူရင်းစင်နာပြေဝါကြပါစေခင်ဗျာ။အစဉ်မြဲအားပေးနေပါတယ်ဆိုပြီးတော့ sorry အမြဲတမ်းရေးတတ်တဲ့ခိတမလေးရှားကတော်ရရှင်ပြောင်းနေတာကနေပြောအခုစာပြန်ရေးလာတာတွေ့ရလို့ဝမ်းသာပါတယ်ရှင
်။မင်္ဂလာပါ VOE အကြောင်းမျိုးမျိုးကြောင့်လအနေငယ်ဖန်စီချုံအောင်ခံလိုက်ရပြီမဲ့ပြန်ထွက်လာတဲ့နေ့ကစပြီးတော့ VOE ရဲ့ထုတ်လွှင့်မှုတွေကိုပြန်လည်နားထောင်အောင်လို့အရင်ပဲဝမ်းသာမိပါတယ်။အရင်ကလည်း VOE ရဲ့မြန်မာပြည်မှပြည်စာစီစဉ်တွေကိုစာရေးရေးပို့ပေးခဲ့ပူပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကိုလည်းအရင်ကိုလွမ်းမိပါတယ်။နေကောင်းကျန်းမာကြရလားခင်ဗျာ။ဒီတစ်ပတ်တော့ဒီလောက်ပါပဲ။ VOE အဖွဲ့သားတွေအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ဟုတ်ကဲ့ပါ။ဖန်စီချုံအောင်မှုကနေပြန်ပြီးတော့လွတ်မြောက်လာတယ်ဆိုလို့အထူးဝမ်းသာရပါတယ်နော်။အားလုံးအဆင်ပြေကျန်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကဖော်ပြပေးနေပါတယ်နော်ကျွန်တော်တို့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအမြဲနားထောင်ပြီးတော့အမြဲတမ်းစာပြန်ရေးပြီးတော့ဆွေးနွေးလာတဲ့ဒီကုံမျိုးတက်ကအငယ်ဦးလာထွန်းကတော့အခုတစ်ခါစင်ကာပူအစိုးရမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြောစကားတစ်ခုနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုခုလိုစာရေးပြောလာပါတယ်
။စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနထုတ်လုပ်မှုကွင်းဆက်ကော်မတီရဲ့ February 18ရက်နေ့အစည်းအဝေးမှာမစ္စတာ Vivian Balakrishnan ကအလုံသမားပါတီကလွှတ်တော်အမတ် Sylvia Lim မြင့်မင်းကွန်းကိုဖြေချရင်ပြောခဲ့တာကိုမှတ်မှတ်သားသားဖြစ်မိပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနိုင်ငံပြန်လည်တည်ဆောက်ရေးအမျိုးသားအမတ်လက္ခဏာချမှတ်ရေးလူနည်းစုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုအာဏာသိမ်းခြင်းအပြင်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာလမ်းဆုံးလမ်းသိပ်ဖြစ်တယ်လို့သူကပြောခဲ့တာပါမြန်မာနိုင်ငံရဲ့အခြေအနေဟာကြေကွဲစရာအခြေအနေဖြစ်ပေမဲ့ပြည်တွင်းရေးကိစ္စကိုပြည်ပကဝေရောက်ဆွတ်ဖက်ဖြေရှင်းပေးနိုင်မယ်လို့စင်ကာပူကမယုံကြည်ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာလူ့ဖွဲ့စည်းအတွင်းပါဝင်နေကြတဲ့အဓိကပါဝင်ပတ်သက်သူတွေကိုယ်တိုင်ကမြန်မာပြည်သူတွေရဲ့အနာဂတ်အတွက်စပွဲဝိုင်းမှာထိုင်စစ်မှန်ပွင့်လင်းစွာစကားပြောဆိုဖို့ပြင်းပြင်းစင်စင်မရှိသေးဘူးဆိုရင်ပြည်ထောင်ကိုကျွန်တော်တို့ဘာမှမဖြေရှင်းနိုင်ပါဘူးလို့နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဖြောက်မှကောင်းမွန်မှန်ကန်တဲ့အလေးကယူပြုရမယ်စေတနာစကားပါ
။ဟုတ်ကဲ့ပါဒါကဖေဖော်ဝါရီလကုန်လုံးကပြောသွားခဲ့တာဖြစ်ပါရဲ့နော်။မလားလားလေပိုင်းမှာတော့ရှင်ကိုဝင်းကြီးချုပ်ကမြန်မာနိုင်ငံပြည်ထနာပြေလည်စေရေးအတွက်သဘောတူထားတဲ့အစီအစဉ်တွေတိုင်းမြန်မာနိုင်ငံအကောင်ထည်တကယ်ဖော်ပြလာအောင်လို့ရှင်ကိုနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမျိုးမိဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့ပြောကြားသွားခဲ့ပါတယ်။ရှင်ကိုရောက်ရှိနေတဲ့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံစဉ်မှာရှင်ကိုဝင်းကြီးချုပ်လီရှွန်လုံးကအခုလိုပြောသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာမှာမှတ်ချက်လာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုလည်းဖော်ပြချင်ပါတယ်เนาะ Shine Too ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်တွေယနေ့ချိန်ထိမချမှတ်နိုင်ရခြင်းရဲ့အဓိကအကြောင်းရင်းကတော့ခေတ်ကာလနဲ့အညီဥပဒေတွေကိုပြင်ဆင်ဖို့လိုပါတယ်အရှိထောင်အရှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအာဆီယံရဲ့မူဝါဒတွေကိုပြုပြင်တင်တာတွေပြုပြင်ဖို့လိုပါလိမ့်မယ်တဲ့အမှမှတ်ချက်လာပြီးတော့ရေးသွားတာဖြစ်ပါတယ်ဒီသတင်းနဲ့တက်စစ်သေးပဲနောက်ထပ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့ VN နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားချက်ပေါ်တော်ရရှင်တွေတုံ့ပြန်လာတာမှာတော့ VN ကပြောကြားချက်မှာတော့မြန်မာအရေးနိုင်ငံတကာနဲ့အဓိကပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်အခု2023ကနေပြီးတော့2025အထိကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့ VN နိုင်ငံအနေနဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကြော်လွားနိုင်ရေးတွေးဆဆွေးနွေးမှုဖြစ်ပေါ်လာရေးနားလည်မှုတည်ဆောက်ပြီးတော့သဘောထားကွဲပြားမှုတွေရှင်းချနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာ VN အမြဲတမ်းကိုယ်စားလှယ်ကနယူးယောက်မှာမတ်လ16ရက်နေ့ကကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညူလာခံအလို့သဘောဆွေးနွေးပွဲမှာပြောကြားသွားတာပါ ဒါဟုတ်တုံးပြန်ရေးသားလာကြတဲ့သောရရှင်တွေတဲမှာတော့တန်တရားနဲ့သတိထားစောင့်ကြည့်နေတဲ့အနေအထားမျိုးတွေပါနေတာတွေ့ရပါတယ်။ဒါဟုတ်သောရရှင်မျိုးဝေကတော့အမြဲတမ်းကိုယ်စားလှယ်တွေရဲ့ပြောဆိုမှုတွေဟာအကျိုးစီးပွားတွေအတွက်ကာဝယ်ပြောဆိုနေတဲ့အဖြစ်မျိုးရှောင်ရှားဖို့လိုပါမယ်တဲ့။ဘဲလန်ကောဆိုတဲ့သောရရှင်ကလည်းအာဆီယံဘုံသဘောတူညီချက်ကိုလည်းမလိုက်လျောနိုင်ငံတကာတိုက်တွန်းထားတာကိုလည်းဂရုမစိုက်တဲ့အကြမ်းဖက်စစ်ကောင်စီကိုစီးပွားရေးပိတ်ပင်တာလည်းကဘာမှအရာမထင်ပါဘူး။အပြစ်ပေးတာလည်းမရှိတဲ့နိုင်ငံတကာအသိုက်အဝန်းကလည်းအဲ့ဒါနဲ့ပဲလှုပ်ရှားနေကြတာပါလားဆိုပြီးတော့မေးခွန်းပြန်ထုတ်လာပါတယ်ကိုထင်းကတော့စကားဆအကြက်တင်းနဲ့ရင်ဆိုင်နေရပြီဆိုတာသိတော့နှစ်နှစ်ကျော်ပြီတော့မှပထမဦးဆုံးဗီယက်နမ်ကအတန်ထွက်လာခဲ့ပါပြီတဲ့စကားဆအာနာရှင်သည်ပြည်သူလူထုကိုအကြမ်းဖက်တဲ့အဖွဲ့အစည်းဆိုတာတကဘာလုံးကသိနေပြီအခုမှတရုတ်နိုင်ငံနဲ့လက်ဝါးချင်းရိုက်ပြီးတော့စကားဆထွက်ပေါင်းရအောင်လုပ်မယ်ဆိုတဲ့အကွက်မျိုးပါပဲပါပဲရှိရကျူစွာရဲအာတုပိအမြန်ဆုံးဝင်လာပေးပါတယ်။ဒါကတော့သရရှင်ရဲ့မှတ်ချက်တချို့ကိုဖော်ပြပေးလိုက်တာဖြစ်ပါတယ
်။ရှင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံကအမျိုးသမီးလေးတွေနေဆက်မှာရောင်းစားခံရလို့ပါဆိုပြီးရေးလာတဲ့သရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထဲမှာသရရှင် reader ဆိုတဲ့သရရှင်က
ဗမာပြည်ကလောက်ကိုင်းဝါပြည်ရွှေကုတ်ကိုတို့မှာမြန်မာအမျိုးသမီးလေးတွေနဲ့ဗီယက်နမ်ထိုင်းမလေးတွေဟာပြည်တန်စာအဖြစ်အရောင်းခံနေရပါတယ်။တရုတ်အလေအညာကုမ္ပဏီတွေထဲမှာလည်းဗမာပြည်သားရောတရုတ်တွေပါအသင်းအကျပ်ခိုင်းစေခံရတာကြောင့်တက်တည်ရတဲ့အထည်တွေဖြစ်နေကြပါတယ်။သတင်းဌာနအနေနဲ့စုံစမ်းဖော်ထုတ်သတင်းရယူပြီးနိုင်ငံတကာကသိအောင်လှုပ်ပေးစေချင်ပါတယ်။
နောက်ထပ်သောရရှင်တယောက်ကတော့ VOA ရေးတဲ့ကောင်မလေးတယောက်ဆက်သွယ်လာပါတယ်။သူတို့လေးယောက်ပန်ဆန်းမှာရောင်းစားခံထားရတဲ့ကုညီပါလို့ဆိုလာပါတယ်တဲ့။ဒီအမျိုးသမီးလေးတယောက်ရဲ့ Facebook အကောင့်ကိုလည်းပို့ပေးလာပါတယ်ရှင်။ကျွန်မအဲ့ Facebook အကောင့်ကိုတော့ဝင်ကြည့်လိုက်ပါတယ်။ကျွန်မနဲ့ဒီမိတ်ဆွေတငယ်ချင်းမဟုတ်တဲ့အတွက်ကြောင့်မဘာမှတော့ကြည့်လို့မရပါဘူးနော်။အဲ့လိုပဲသူပြောနေတဲ့အချိန်မှာလေခုနကစာဖော်ပြသွားတဲ့ဒီသောရရှင်ကလည်းတခြားစာရေးလာတာမလို့ဒီစာလေးတွေကိုဖော်ပြလိုက်ပါတယ်။စားတော့နေရေးကြက်တဲတဲ့အတွက်ကြောင့်မလို့နေဆက်ဒေသတွေမှာအလုတ်သွားလုံးမယ်လို့စိတ်ကူးတဲ့ညီမတွေသတိချက်ဆင်ကျင်ပါတယ်ရှင်။သောရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမားနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။